မြန်မာနိုင်ငံမှာတော့2023ခုနှစ်2024နှစ်သုံးခုနှစ်ပညာသင်နှစ်အတွက်တက္ကသိုလ်ဝင်ခွင့်စာမဝယ်ဖြေဆိုသူအရေအတွက်ဟာပြီးခဲ့တဲ့စာသင်နှစ်နဲ့နှိုင်းယှဉ်နေဆိုရင်ထောက်ဝယ်လောက်ကြာဆင်းသွားပါတယ်မြန်မာပညာရေးဌာနကနေထုတ်ပြန်တဲ့စာရင်းအရကတော့ဒီနှစ်တက္ကသိုလ်ဝင်နှင်းစာမဝယ်ဖြေဆိုတဲ့ကျောင်းသူကျောင်းသားတသိန်းနဲ့600ကျော်ရှိပါတယ် COVID-19ကရောဂါပိုးနဲ့2029နှစ်စက်တအာနာသိမ်းမှုမတိုင်ခင်လုံးကတော့တက္ကသိုလ်ဝန်ထမ်းဖြေဆိုသူဥယေက6သိန်းကျော်အထိရှိပါတယ်။ဒါကြောင့် COVID-19ကရောဂါကြောင့်ပညာရေးမှာအဟန့်အတားတွေဖြစ်ခဲ့ရသလိုနှစ်ထောင်နှစ်စက်တခုနှစ်ပညာသင်နှစ်တုန်းကတော့သုံးသိန်းနီးပါးရှိခဲ့ပါတယ်။ တက္ကသိုလ်ဝင်ခွင့်ဖြေဆိုသူအရေအတွက်ကအခုလိုမျိုးတိတိသားသားကြာဆင်းသွားရတာလို့ကျောင်းသားမိပါတွေနဲ့ပညာရေးဆိုင်ရာဆောင်ရွက်နေကြသူတွေကပြောပါတယ်။အထက်တန်းနောက်ဆုံးနှစ်တက္ကသိုလ်ဝင်ခွင့်စာမွေးတွေကိုတော့ဒီလ17ရက်နေ့ကနေ18ရက်နေ့အထိကျင်းပခဲ့ပါတယ်ရှင်။